စစ်ကြော်လာရဲ့စာနဲ့တွင်းတဲ့ကြီးလိုအာကာသရဲ့နည်းနည်းဆန်းကျင်မှုကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကဘာကျော်ဗြိတိသျှယူပဗီရပညာရှင်စတီဖင်ဟော့ကင်းဒီနေ့ပဲကွယ်လွန်သွားပါတယ်သွားပါတယ်ဆက်စုနေတွင်တဲ့ချီသင်္ချာပညာပို့ချနေထိုင်ခဲ့ရဗြိတိနိုင်ငံကင်းဘရစ်မြို့ကနေမှာပဲငင်းငင်းချင်းချင်းနဲ့တည်ဆုံသွားတဲ့အကြောင်းလဲမိသားစုပြောဝင်ရသူကပြောပါတယ်သင်္ချာတဲ့တိတ်ပြပညာရှင်ဖြစ်နေရောထူးခြားပြောင်းပြောင်းတဲ့ဘလူးပို့ကိုတူဖြစ်နေရောသူ့ရဲ့ဆောင်ရွက်ချက်တွေနဲ့အမွေနှစ်တည်းဟာနောက်နှစ်ပေါင်းများစွာအထိရှင်သန်ကျန်ရစ်မှာဖြစ်ကြောင်းလဲကျန်ရစ်သူသားသမီးတွေဖြစ်ကြတဲ့လူစီရောဘတ်နဲ့တင်မလို့ကကြီးငယ်ရက်ထုတ်ပြန်ပြောဆိုခဲ့တာပါခနာကူမှာအကျော်ရီအားနေပြီးလှူရှားလို့မရတဲ့ယောဂရှိနေတာကိုအသက်20နှစ်အရွယ်မှာတွေ့ခဲ့ရတဲ့ဟော့ကင်းဟာနောက်ဆုံးမှာတက်ကလထနဲ့သွာလာခဲ့ရတယ်လို့စကားမပြောနိုင်တဲ့အတွက်စကားပြောဆက်ကိုအသုံးပြုခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။နောက်နှစ်နင်းငယ်လောက်သာအသက်ရှင်မယ်လို့ဆရာဝန်တွေကခံမှန်းခဲ့ကြပေမဲ့လည်းဆက်လက်ရှင်သန်ခဲ့ပြီးကမ္ဘာကျော်ယူပဗီရပညာရှင်အယ်ဘတ်အိုင်စတိုင်ရဲ့ရေဘူးရ200သီအိုရီနဲ့ quantum mechanics သီအိုရီတို့ကြားပေါင်းကူးပေးနိုင်မှုကျူးပန်းမှုတွေပါဝင်သိပ္ပံပညာမှာအရေးကြီးတဲ့သုတေသနလေ့လာမှုတွေကိုအာရုံစိုက်ဆောင်ရွက်ခဲ့တာပါ။